ဒေသခံတွေရဲ့ကန့်ကွက်မှုကြောင့်ပြဿနာဖြစ်နေတဲ့ကယားပြည်နယ်ကဗိုလ်ချုပ်ကျေးရွာတည်ဆောက်ရေးလုပ်ငန်းကိုပြည်နယ်အစိုးရကတာဝန်မယူတော့ဘဲအရက်ဖက်အဖွဲ့တွေကိုလွှဲပြောင်းပြီးဆက်လက်ဆောင်ရွက်မယ်ဆိုတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဗိုလ်ချုပ်ကျေးရွာဆောက်လုပ်ရေးကန့်ကွက်မှုတွေကြောင့်စူပူမှုတွေဖြစ်လာရင်တက်မတော်ကိုအမိန်ပေးကင်တွေခိုင်းမယ်လို့ကယားဝန်ကြီးချုပ်ပြောဆိုချက်အပေါ်မှာတော့ဒါဟာဥပဒေစိုးမိုးရေးအတွက်လိုအပ်လာရင်လှုပ်ဆောင်ဖို့သာဖြစ်တယ်လို့NLD တာဝန်ရှိသူတွေကကာကွယ်ပြောဆိုခဲ့ပါတယ်။ကယားဝန်ကြီးချုပ်ရဲ့ဒီပြောဆိုချက်ဟာဝေဖန်ကန့်ကွက်မှုတွေနဲ့အတော်ကလေးကြည့်ရထားခဲ့တာပါ။ကယားပြည်နယ်ကဗိုလ်ချုပ်ကျေးဥဆောက်လို့ရေးနောက်ဆုံးဖြစ်ထွန်းမှုတွေကိုတော့ VOA သတင်းတောက်ကိုနိုင်ကွန်းကစုံစမ်းမေးမြန်းထားပါတယ်
။ကယားပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းကျေးဥထားရှိမှုကိစ္စနဲ့ပတ်သက်ပြီးကယားပြည်နယ်အစိုးရကနေဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပခဲ့တာပါ။ဒီရှင်းလင်းပွဲမှာကြားပြည်နယ်ဝန်ကြီးချုပ်ကနေဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထားရှိမှုကိစ္စမှာအစိုးရဘက်ကတာဝန်မယူတော့ပဲအရက်ဖက်ဖွဲ့စည်းကိုတာဝန်ပေးထားတယ်လို့ပြောဆိုခဲ့ကြောင်းသတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့ကရန်မျိုးဆက်သစ်လူငယ် KNG1 ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံခွန်တူတူလေးကပြောပါတယ
်ဒီနောက်ပိုင်းကျတော့အရက်ဖက်တွေကပြန်လွဲပြီးတော့မှဆက်လက်အကောင့်ချဲဖော်မဲ့တဲ့ပုံမျိုးတော့ပြောသွားတာရှိပါတယ်သူတို့လက်ဝီခံပြရမှာနော်ပြန်ပြီးတောင်းလွဲတဲ့အရာဖက်ဖွဲ့စည်းတွေဆိုတာလည်းဒါဟိုအရာဖက်ဖွဲ့စည်းအချင်းမဟုတ်ဘဲနဲ့ပရဟိတာအဖွဲ့စည်းအချင်းတော့ပဲရှိပါတယ်အဲ့ဒါကိုသူတို့ခေါ်ပြီးတော့မှတောင်းလွဲပေးတဲ့သဘောမျိုးဖြစ်ပါတယ
်ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့တုန်းကတနက်ကန်တိုင်းရင်းသားဖွဲ့တွေကရင်နီလူငယ်ဖွဲ့စည်းတွေနဲ့ကြားပြင်းနဲ့ဆိုရဖွဲ့တို့တွေ့ဆုံမှုမှာဗိုလ်ချုပ်ကျေးရုပ်ထားရှိမှုကိစ္စနဲ့ပတ်သက်ပြီးတန့်ကွက်မှုနဲ့စူးစူးပူပူဖြစ်လာရင်တပ်မတော်ကအမိတ်ပေးကင်တွေခိုင်းမယ်လို့ဝန်ကြီးချုပ်ကပြောဆိုခဲ့တာကြောင့်ဒေသခံဆန္ဒပြသူတွေရောတခြားတက်ကြွလှုပ်ရှားသူတွေပါတတော်လေးဒေါရထွက်ခဲ့ကြပါတယ်။ဒီပြောဆိုမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကမေးမြန်းမှုကိုဝန်ကြီးချုပ်ပါဝင်အစည်းအဝေးတွင်ပါဝင်ခဲ့တဲ့နယ်လုံဝန်ကြီးနဲ့တခြားဝန်ကြီးတွေကလည်းဝန်ခံဖြေဆိုခြင်းမရှိသလိုမဟုတ်မှန်ကြောင်းညှင်းဆိုခြင်းလည်းမရှိခဲ့ပါဘူး။လက်နက်ကန်ဖွဲ့တစ်ခုပြစ်တဲ့ပြည်ပြည်တပ်ပါတီ KNLP ပိုးဆက်ဆိုင်ရုံတာဝန်ခံကတော့16ရက်နေ့ကတွေ့ဆုံမှုတွင်ကြားပြင်းတဲ့ဝန်ကြီးချုပ်ရဲ့ပြောဆိုချက်ကိုအခုလိုပြောပါရစေ
။ဒီစမတ်တဲ့နေရာမှာလည်းငင်းချရေးကိုထိခတ်စေမဲ့အနေအထားမျိုးဖြစ်လာခဲ့ရှိတော့ဝန်ကြီးချုပ်အနေနဲ့စစ်တပ်ကိုတာမျိုးပြန်လဲပြီးတော့အမိတ်ပေးဖို့ဒုမလေးဆိုတဲ့ပုံစံကပြောတော့ပါဗျာ
။ဝန်ကြီးချုပ်ကလည်းရုပ်ထုတိဆောက်ရေးကန့်ကွက်မှုကိုတိုက်ရင်အားနဲ့ကင်ွယ်ဖို့အမိတ်ပေးမယ်ဆိုတဲ့ချင်းချောက်မှုတွေကိုကန့်ကွက်တယ်လို့ပြည်သူတွေကိုဝန်ချတောင်းပန်ဖို့နဲ့ရာသူကလည်းနှုတ်ဆက်ဖို့ကြားပြင်းတဲ့ចောင်းသားများသမဂ္ဂကလည်းဇူလိုင်လ23ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ကြားပြင်းနဲ့ចောင်းလာသမဂ္ဂထုတ်ပြန်ချက်ပေါ်မှာပြည်내ဝန်ကြီးချုပ်အဖောင်ချိုးကငင်းဆန်ခဲ့တယ်လို့ဥပဒေနဲ့ညီလှုပ်ဆောင်လာဖြစ်တယ်လို့ပြောဆိုခဲ့ပါတယ
်ဒီလက်ရှိလုပ်ငန်းတော်ဖွဲ့ရည်လုံးဝလုပ်ပြီးနေတဲ့ကြီးပဲကျွန်တော်ပြောပါမှာဖြစ်ပါ
ကြရပြည်နယ်ဝန်ကြီးချုပ်ရဲ့ပြောဆိုချက်ပေါ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပြောရေးဆိုခွင့်ရှိသူတောက်တန်မျိုးညွတ်ကအခုလိုအမြင်သုံးသပ်ချက်ပေးပါတယ
်အခုဗိုလ်ချုပ်ကျေးရုပ်ထားရှိရေးကိုကန့်ကွက်ဆန္ဒပြတဲ့လူတွေဟာဆန္ဒပြတာတဲ့ပုံပြီးတော့သူ့ဘူးဖြတ်စည်းတဲ့အစီရောက်လာမယ်ဆိုရင်သူကဒီတက်ကိုမိန်ပေးမယ်လို့သူပြောသွားတယ်လို့ကျွန်တော်တော့ပေါ်ပါတယ်တရားဥပဒေစိုးမိုးရေးဆွဲထိခိုက်ရအောင်ဖြစ်လာရင်တော့ဒါဥပဒေကတောင်းရတတ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့ဖြစ်နိုင်ရင်အဲ့ဒီအဖြစ်မရောက်အောင်ပြန်နိုင်စေနေကြပါလေ။ဗိ
ုလ်ချုပ်ကျေးရုပ်သားရှိရေးကန့်ကွက်ဆန္ဒပြတဲ့သူတွေပေါ့တရားဥပဒေတိုင်းရေးယူသွားမယ်လို့ကြားပြင်းတဲ့ဝန်ကြီးချုပ်ကပြောဆိုခဲ့ကြောင်းကရမ်းမျိုးဆက်သစ်လူငယ် KNG1 ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံခွန်တူတူလေးကဆက်ပြောပါတယ
်တရားဆွဲဆိုပင်တင်ထားတဲ့ပုံမှာဖြီလျှော့တာတွေတော့အလုပ်ကိုမရှိတဲ့သဘောထားမျိုးသူပြောသွားတယ်ဟိုစီးမင်းစည်းကမ်းတိုင်းပေါ့နော်ဒါဥပဒေတိုင်းပဲဆက်လက်ဆောင်ရွက်သွားမယ်လို့ဒီနေ့ဝန်ကြီးချုပ်ကတော့အဲ့တိုင်းပြောသွားပါတယ
်ကျေးရုပ်စိုက်တာကိုကန့်ကွက်တဲ့လူငယ်ဖွဲ့တွေထဲကခေါင်းဆောင်၄ဦးကိုနိုင်ငံတော်ကြီးညူပြက်စီမှုပုံမှန်905ခန့်နဲ့တရားဆွဲဆိုချုပ်နှံခံထားရပြီး10ဦးကျော်တရားဆွဲဆိုခံထားရတာပါကြရပြည်နယ်လွိုင်ကော်မြို့မှာဗိုလ်ချုပ်ကျေးရုပ်ဆောက်လုပ်ရေးကိုဒေသခံတွေကန့်ကွက်ခဲ့ကြပေမဲ့လို့ပြည်နယ်ဆိုရကတော့ဒါကိုလက်လျှော့လိုက်တဲ့သဘောမမြင်ရပါဘူးပြည်နယ်ဆိုရကတာဝန်ယူဆောက်လုပ်မယ်စားသူတို့ကိုထောက်ခံလိုလားတဲ့အရာဖက်ဖွဲ့တွေနဲ့ဆက်ပြီးလှုပ်ဆောင်သွားမယ့်အခြေအနေမှာဖြစ်နေတယ်လို့ဒေသခံကန့်ကွက်သူဘက်ကယူဆနေပါတယ်2015ရွေးကောက်ပွဲပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဗိုလ်ချုပ်အောင်ဆန်းရုပ်ထုထားရှိမှုတွေဟာပုံမှန်များပြားလာသလိုတိုင်းဒေသပြည်နယ်တွေမှာဗိုလ်ချုပ်ရုပ်ထုထားရှိမှုကြောင့် NLD ပါတီနဲ့ဒေသခံတိုင်းဒေသတွေကြားအမြင်ကွဲလွဲမှုတွေစတင်ကန့်ကွက်မှုတွေဖြစ်လာခဲ့ပါတယ်။အခုနောက်ဆုံးဖြစ်ရတစ်ခုဆိုရင်ကချင်ပြည်နယ်မြစ်ချနားမြို့မှာဗိုလ်ချုပ်ရာပြည်အထိမ်းမှဆောက်လုပ်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုတင်ပေါ်ဆေးနဲ့ပတ်ဖြန်းသွားခဲ့တာပါ။ဗိုလ်ချုပ်ရုပ်ထုစွန့်ပေးသွားအောင်အခုလိုဆေးရောင်ပက်ဖြန်းသွားတဲ့သူကတော့အာဏာပိုင်တို့ကနေစုံစမ်းနေဆဲဖြစ်ပြီးပြစ်ထုတ်တဲ့သူဟာဘယ်လိုရွယ်ချက်နဲ့ဆောင်ရွက်တယ်လဲဆိုတာမသိရသေးပါဘူးခင်ဗျာ